ောင်းများစွာအာဏာရှင်စနစ်လက်အောက်နေခဲ့ရတဲ့ကာလအတွင်းမြန်မာပြည်ဟာခရစ်ယာန်ဘာသာဝင်တွေအတွက်ခရစ်တော်ကိုကားစင်တင်ခဲ့တဲ့ကာဗယ်ရီနေရာလိုနာကျင်မှုဝေဒနာနဲ့ဒုက္ခတွေဒုက္ခရောက်ခဲ့တဲ့အကြောင်းမြန်မာနိုင်ငံကကာဒီနယ်ဖုံးတော်ကြီးလက်ဖြင့်မြန်မာနိုင်ငံကက်သလစ်အသင်းတော်ရဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘိုကဗြိတိန်နိုင်ငံလစ်ဗာပူးမြို့ခရစ်တကင်ဖျားเจ้าမှာမိန့်ကြားသွားပါတယ်။အခုတော့မြန်မာနိုင်ငံမှာလူမှုရွေးချယ်တဲ့အစိုးရတည်းရဲ့ပေါ်လာပြီးဖြစ်တဲ့အတွက်အားလုံးလွတ်မြောက်ကြပြီလို့လည်းပြောဆိုသွားပါတယ်။ဦးဆက်မိုးဝေကဆက်ပြီးတင်ပြမှာပါရှင်
။အရင်စစ်အစိုးရလက်ထက်ခရီးရန်ဘာသာပြန်ပွားရေးကိုထိထိရောက်ရောက်မဆောင်ရွက်နိုင်တာဖျားเจ้าအစ်တီဆောက်လုပ်ခွင့်ပိတ်ပင်ခံခဲ့ရတာခရီးရန်ဘာသာရေးဆိုင်ရာတင်နန်းတွေတက်နိုင်ဖို့ပြပကိုပဲဆေလွတ်ခဲ့ရတာတွေကိုလီဗာပူးမြို့တရားဝဲမှာကာဒီနယ်ဖုံးတော်ကြီးချားလ်စ်ဘိုကအဓိကမင်ကြားသွားခဲ့တဲ့အကြောင်း Catholic News Service ကသတင်းထုတ်ပြန်ပါတယ်။ Aid to the Church in Need and Christian Solidarity Worldwide အဖွဲ့ရဲ့ဖိတ်ကြားချက်အရဗြိတိန်နိုင်ငံကိုကြွလာတဲ့ကာဒီနယ်ဖုံးတော်ကြီးချားလ်စ်ဘိုကမြန်မာပြည်ဒီမိုကရေစီအရေးအတွက်ကူညီပေးခဲ့တဲ့ကမ္ဘာရပ်ရပ်ကခရီးရန်ဘာသာဝင်တွေကိုကျေးဇူးတင်တဲ့အကြောင်းမင်ကြားသွားပါတယ်။မြန်မာပြည်မှာယဉ်ကျေးမှုနဲ့ဘာသာစကားနဲ့ကိုယ်ဝယ်ယုံကြည်မှုကိုလူမျိုးတစ်မျိုးတည်းကသာလွှမ်းမိုးချုပ်ကန်ထားတာခံရတဲ့အကြောင်းဒါပေမဲ့လည်းဘုရားသခင်ကပြစ်ပယ်မထားတဲ့အကြောင်းနဲ့ငြင်းငြင်းအတွေ့မျှော်လင့်ချက်တွေတွေ့လာနေရပြီလို့ယုံကြည်တဲ့အကြောင်းပြောဆိုသွားပါတယ်။အထူးသဖြင့် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်နိုင်ငံတော်အကြံပေးဒေါ်အောင်ဆန်းစုကြည်ကိုချီးကျူးပြောဆိုခဲ့ပါတယ်။မကြာသေးခင်က VOE နဲ့ဆက်သွယ်မေးမြန်းရမှာလေကာဒီနယ်ဖုံးတော်ကြီးချားလ်စ်ဘူကဒေါ်ဆန်းစုကြည်နဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုမင်ကြားပါလေ။အ
ဲသူ့အနေနဲ့ကမြန်မာပြည်မှာအရေးကြီးဆုံးဖြစ်တဲ့ဒီပရိပိခဖြစ်နေတဲ့ဒီသူ့အနေနဲ့ဥတီချက်ကတော့ဒီပြန်လဲကြည်ေးခြင်းနဲ့ပေါ့နော်။ပြန်လဲပြီးတော့ဒီဆိုင်ရဖို့အတွက်နိုင်ငံတော်မှာအထူးစူးစမ်းမယ်ဆိုတဲ့အချက်ကိုဆရာတော်အနေနဲ့မြင်မိတယ်ပေါ့နော်။ဒေါ်ဆန်းစုကြည်အနေနဲ့ဆွေရအစ်အနေနဲ့ကဒီဥတီဥဒီညီချင်ရဖို့အတွက်ဆိုလို့ရှိရင်ဒီတိုင်းသားတွေပြိပကဖြစ်နေတဲ့အထူးဖြင့်တမတော်နဲ့တိုင်းသားတွေပေါ့နော်ဖြစ်နေတဲ့ပြည်တွင်းမှာဖြစ်နေကြတဲ့စစ်ဖြစ်ပြည့်ပြည့်ရေးမှာတောင်ဆက်စီဒီနဲ့အထူးပဲအဥတီချက်ထားပြီးတော့စူးစမ်းမယ်ဆိုတဲ့အရာတွေကိုဆော်နေမြင်မိတယ်ပေါ့
အစိုးရတဲ့ဘာသာရေးလွတ်လပ်ခွင့်အပေါ်ညှို့နှင်းချက်ကိုလည်းကာဒီနယ်ဖုံးတော်ကြီးချားလ်စ်ဘိုကအခုလိုမှင်ကြားပါတယ
်ဒီဗုဒ္ဓဘာသာဆရာတော်ဥဆောင်နေတဲ့ပုဂ္ဂိုလ်များတဲ့မကားလေးပဲနဲ့တပီလုံးညီညွတ်ညွတ်နဲ့ပို့ဖို့ဖြစ်နိုင်ပွင့်ရတဲ့တဘာသာကိုပဲဆုံးမနိုင်ခံယူပွင့်ရတဲ့မှုပဲနဲ့တခြားဘာသာဖြစ်တဲ့အနေလိုက်ဖြစ်တဲ့ခရီးယာများရဲ့ကောင်းဆောင်ပုဂ္ဂိုလ်များဘာသာရေးကောင်းဆောင်များကိုလည်းပဲနိုင်နိုင်ဖို့မွတ်စလင်တွေများရဲ့အကြံဉာဏ်ကိုလည်းပဲလက်ခံဖို့ဟိန္ဒူများရဲ့အကြံပေးမှုများကိုလည်းပဲအကျုံးဝင်ပါဝင်နိုင်ဖို့ရတဲ့လည်းပဲအရေးကြီးတာအဲ့တော့ဘာသာပေါင်းစုံနေသည်ဖြစ်စေများသည်ဖြစ်စေဘာသာပေါင်းစုံရဲ့ဘာသာရေးကောင်းဆောင်များကိုညွညွနဲ့သူအရင်ပြပြနားထောင်ပြုကြည့်မယ်ဆိုလို့ရှိရင်မြန်မာပြည်နိုင်ငံတော်အတွက်ပေါ့နော်အထူးပဲအချမ်းသာရတဲ့တူတက်ဖွံ့ဖြိုးတဲ့နိုင်ငံတစ်ခုဖြစ်မယ်လို့ဆရာတော်လည်းခံယူမိတယ်ပေါ့နော
်မြန်မာနိုင်ငံကက်သလစ်အသင်းတော်ရဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘူကိုရိုမန်ကက်သလစ်သာသနာပိုင်ချုပ်ပုပ်ယဟန်မင်းကြီးဖရန်စစ်ကနေ2015ခုနှစ်ဇန်နဝါရီလ4ရက်နေ့ကကာဒီနယ်ဖုံးတော်ကြီးအဖြစ်ရွေးကောက်တင်မြှောက်ခဲ့တာဖြစ်ပါတယ်။ဖုံးတော်ကြီးချားလ်စ်ဘူဟာမြန်မာနိုင်ငံအတွင်းဘာသာပေါင်းစုံချစ်ကြည်ရေးအတွက်တက်တက်ကြွကြွပါဝင်လှုပ်ရှားနေသူတဦးလည်းဖြစ်ပါတယ်။